မင်္ဂလာပါခင်ဗျာအင်္ဂါညတရားလီလိုင်းအစီအစဉ်ကနေကြိုဆိုပါရစေပြီးခဲ့တဲ့ဖေဖော်ဝါရီလ25ရက်နေ့မှာပြည်ထရေးဝန်ကြီးဌာနကနေပြီးတော့ဒီရှင်းနေကြီးဦးကွန်ကြီးအဲ့ဒီမတိုင်ခင်ရပိုင်းတွေတုန်းကလှုပ်ကြံခံခဲ့ရတဲ့ဖြစ်ရတဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အပေါ်မှာသတင်းစာရှင်းလင်းပွဲတခုလုပ်ခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့လူပြောသူပြောအများဆုံးအချက်နှစ်ချက်ရှိပါတယ်တစ်ချက်ကဒီဖြစ်ရဟာအစွန်ရောက်မျိုးချစ်စိတ်ကြောင့်ဖြစ်ခဲ့တာလို့ပြောတဲ့စကားရယ်နောက်တစ်ခုကလူငယ်ပြည်ပြည်ပုံကိုရေးမကျေနှက်ချက်ကနေတတ်ခဲ့တယ်ဆိုတော့အထောက်အထအစလီရနေတယ်လို့ပြောလေပြောလို့ရတယ်အကြောင်းဆိုတဲ့အချက်ဒီအချက်နှစ်ချက်ပေါ်မှာအခြေခံပြီးတော့ပြောစရာဆိုစရာတွေအများအပြားပဲပြောဆိုဝေဖန်သုံးသပ်နေကြတာရှိပါတယ်ဒီပေါ်မှာအခြေခံပြီးတော့ဒီသတင်းစာရှင်းလင်းပွဲရဲ့အခြေအနေကိုကျွန်တော်တို့သုံးသပ်ဆွေးနွေးကြမှာပါပင်တိုင်းဆွေးနွေးပေးဖို့အတွက်ဖိကိုထားသူနှူးတယ်မှာအတူကတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေရရက်ကိုမပြတ်လည်လာစောင့်ကြည့်ပြီးတော့သုံးသပ်ချက်ဆောင်မတွေရေးသားနေတဲ့သတင်းစာဆရာဦးစီသူအောင်မြင့်နောက်တစ်ခုနောက်တူကတော့ဒီဖြစ်ရဖြစ်တဲ့အချိန်တွေကတဆိုင်မမတ်ဒီသတင်းကိုတဆိုင်မမတ်ရေးသားဖော်ထုတ်နေတဲ့မြန်မာနောင်သတင်းဌာနကသတင်းထောက်ချုပ်ကိုစီဝင်းတို့ဖြစ်ပါတယ်ခင်ဗျာဦးစီသူအောင်မင်းကိုစီဝင်းနှူးစလို့မင်္ဂလာပါခင်ဗျာတရားလီလိုင်းအစီအစဉ်ကနေကြိုဆိုပါတယ်မင
်္ဂလာပါ
ကျွန်တော်တို့ဆွေးနွေးမဲ့လူတို့များများရှိပါတယ်စိတ်ဝင်စားတဲ့အကြောင်းအလမ်းဖြစ်ပါတယ်အားလုံးဆွေးနွေးမဲ့သူအားလုံးအတက်နိုင်စွာလူဝင်းတို့ရှင်10မိနစ်ကျော်ကျော်လောက်အတွင်းမှာဝင်အောင်ဆွေးနွေးပေးကြဖို့ကြိုတင်ပြီးတော့အနူးညွတ်မေတ္တာရပ်ခံပါတယ်ဆိုတော့ပထမဦးဆုံးကျွန်တော်ပင်တိုင်းဆွေးနွေးသူနှူးရဲ့အမြင်ကိုသိပါရစေကိုစင်ဝင်းကဒီသတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားတက်ခဲ့တယ်ကိုစင်ဝင်းကိုယ်တိုင်မိကုန်းမိခဲ့ဆိုတော့ဒီသတင်းစာရှင်းလင်းပွဲကနေပြီးတော့ကိုစင်ဝင်းအပါအဝင်သတင်းမီဒီယာသမားတွေမျှော်လင့်ထားသလောက်သတင်းအချက်လက်ရခဲ့ပါရဲ့လားကိုစင်ဝင်
းကျွန်တော်တို့ဟိုမတည်သေးတဲ့အချက်လက်ဒီဟိုတချို့ရောရခဲ့တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပဲထုတ်ပြန်ပေးတဲ့လူတွေကျွန်တော်လည်းကျေးဇူးတင်ပါတယ်ဘာလို့ဆိုတော့ပထမအချိန်မှာကျွန်တော်တို့ကဒါနဲ့ပတ်သက်ပြီးတော့လုံးဝကိုသူဘလူနားလေရမှမသိတဲ့အခြေအနေမှာသူတို့ရှင်းပြလိုက်တော့တချို့အချက်လေးတွေကျွန်တော်တို့ပုံပြီးနားလေသွားတယ်ဆိုတော့အဲတစ်ချက်တော့ရှိတယ်ဒါပေမဲ့လည်းပဲဟိုအစီငေါ်မတည့်မှုတွေပေါ့အများကြီးကိုကျွန်တော်တို့ကဟိုတွေ့ရရှိတယ်နောက်ပြီးကျွန်တော်တို့သွားတဲ့ဒီအချက်ကအမှုရဲ့ဟိုဖြစ်စဉ်အသေးစိတ်အချက်လက်ကြီးဒီအမှုပေါ်ကဒီအမှုကနိုင်ငံရေးရအကဲဆက်တဲ့အမှုဆိုတော့ကျွန်တော်တို့ဒီတဲကြီးနဲ့ဒီတက်မတော်ကနေပြီးတော့ဒီအမှုကိုဘလူမူဝါဒမျိုးလူသဘောထားမျိုးနဲ့ဟိုကင်တွယ်ဆောင်ရွက်တယ်ဆိုတာကိုကျွန်တော်တို့ကသိခဲ့ကြတာ哦ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပဲတချို့အပိုင်းတွေမှာသိရတယ်လို့ကျွန်တော်ဟိုရှုမြင်ပါတယ်ဟာဟုတ်ကဲ့အထူးသဖြင့်အားဖြင့်ဒီဟိုကျွန်တော်တို့သိကြတာကတော့ဒီတန်တရာဖြစ်ပွဲဒီအမှုအခင်းမှာပါနေတဲ့လူတွေအားလုံးကိုဆုံဆုံးဟာငင်းငင်းဆစ်ဆစ်လာနောက်ပြီးတော့မှအစွမ်းကိုအားဖြင့်ဒီရဲဌာနနဲ့ရဲဌာနကနေပြီးတော့ဘလောက်ထိကိုတော့စစ်ဆေးသလားဒီအခြေအနေတွေကိုကျွန်တော်တို့ကဟိုသိကျင်တာပါခင်ဗျာဒါပေမဲ့လည်းဟိုအားလုံးသိတဲ့အတိုင်းပဲဒီဟိုကြောသွားတဲ့အထက်မှာဒီပုဂ္ဂိုလ်ကတော့ဟိုလွတ်တော်အမတ်မလို့မပါနိုင်ဘူးဒီပုဂ္ဂိုလ်ကတော့ဘယ်ဘာသာအဖွဲ့စည်းအမလို့မပါနိုင်ဘူးဆိုတော့ဒီကျူတင်ကနဦးသုံးမချက်တွေကိုတားတဲ့အခါတော့ကျွန်တော်တို့ကဒါဟိုနည်းနည်းတော့အော်ဒီတိုင်းမှာလည်းကျွန်တော်တို့ဘလူးဖြစ်တာကိုကျေးဇူးတင်တယ်ခေါ့ဆိုတော့ဒီအခြေအနေပေါ်ကိုအာနာပိုင်တရားနေပြီးတော့ဘလူးချင်းကဆောင်ရတယ်ဆိုတော့ပစိစီစားအချင်းကျွန်တော်သိရလို့ပါ
ဟုတ်ကဲ့ကိုစွေးင်းပြောထားတဲ့ဒီအချက်ကိုကျွန်တော်အမြဲတမ်းရေးကြည့်လို့ထင်ပါတယ်ဒီဖြစ်ရဒီလုံးကြံမှုကိုအဓိကအဖြစ်ဘယ်လိုမှုဘလူးသဘောထားပြီးတော့ဂိုင်းတွင်နေတယ်လဲဆိုလိုချင်တာကျွန်တော်ဒီထက်ပို့ပြီးတော့ရှင်းအောင်ပြောရင်ဟလာဒီရင်ဒီရင်ကသုံးသက်ထားသလိုဒါကိုနိုင်ငံရေးလုံးကြံမှုတစ်ခုရဲ့လို့သဘောထားပြီးတော့ဂိုင်းတွင်နေသလားတမန်လူသက်မှုတစ်ခုလို့သဘောထားပြီးတော့ gain တွင်နေလားဒီဟာကိုတိဖို့အတွက်မျှော်လင့်ခဲ့ရတယ်ဆိုတဲ့အချက်ကျွန်တော်အင်မတန်အရေးကြီးတယ်လို့ထင်ပါတယ်ဆိုတော့ဦးစီးသူအောင်မြင့်ကရောဒီသတင်းစာရှင်းလင်းပွဲတစ်ခုလုံးအပေါ်မှာရေပုံရဦးစီးသူအောင်မြင့်ဘယ်လိုနားလည်မိသလဲ
အေးပထမတစ်ခုကတော့ဟိုဒါကဒီသတင်းစာရှင်းလင်းပွဲမတိုင်ခင်ဆိုရင်ကျွန်တော်တို့ PPT တူတွေရောကျွန်တော်တို့ဟိုသတင်းမီဒီယာသမားတွေရောအလွန်စိတ်ဝင်စားတယ်နောက်တန်လျာလည်းအရန်ကြီးတယ်ဘာဖြစ်လို့တန်လျာအရန်ကြီးလဲဆိုတော့ဒီပြမှုထဲမှာပါဝင်တဲ့လူတွေကဒါတက်မတော်အရာရှိဟောင်းနေတယောက်ဆိုရင်တက်မတော်တွေကအရာရှိကြီးဟောင်းလို့ပြောလို့ရတယ်အရာရှိကြီးပါတယ်ဒုတိယဘုမကြီးအရှင်နဲ့ထွက်တက်ကထွက်တာဆိုတဲ့ခါကျတော့ဒီလိုအခြေအနေမျိုးမှာအခုဒီဥစ္စာကိုစုံစမ်းပေါ်ထုတ်တာကလည်းဒီလူတွေကရွေးကောက်တင်မြှောက်လိုက်တဲ့အဆိုရမဟုတ်ဘူးတက်မတော်ကနေပြီးတော့မှတာဝန်ယူထားတဲ့ပြည်ထောင်စုဝန်ကြီးဌာနအဲ့ဒီအောက်ကရဲတပ်ဖွဲ့ကတာဝန်ယူပြီးပေါ်ထုတ်တဲ့ခါကျတော့အမှန်တမ်းပေါ်ထုတ်ပါမလားဆိုပြီးတော့မှဒါပြည်သူလူကြီးကရောသတင်းမီဒီယာသမားတွေကရောသံမယတွေရှိတယ်။အဲရှိတဲ့အချိန်ဒီမှာသတင်းစာရှင်းလင်းပွဲလုပ်တယ်။အဲတော့သတင်းစာရှင်းလင်းပွဲကလုပ်ပြီးသွားပြီးအဖြေတွေလည်းအကုန်လုံးပြီးပြီ။အဲတော့ဟိုထွက်လာတဲ့အဖြေကတော့အားလုံးသံမယတွေရှင်းသွားအောင်ကြီးနဲ့လောက်တဲ့ဒါသတင်းစာရှင်းလင်းပွဲမျိုးမဟုတ်ခဲ့ဘူးဆိုတာကိုတော့ ပမာတစ်ခုပြောခြင်းနဲ့
ဟုတ်ကဲ့
နောက်တစ်ခုကတော့ဒါဝေဖန်တာပေါ့နော်ဝေဖန်တယ်ဆိုတဲ့ဥစ္စာကတော့ဒီဟာကိုကြည့်လိုက်ခြင်းအဖြစ်ကျွန်တော်တူးချင်းထင်မြင်ယူဆချက်မှာဘာပေါ်လာတယ်ဆိုတော့အခုဒီအမှုခင်းကိုကင်တွယ်နေတဲ့လူတွေကဒါအဖြစ်မှန်အတိုင်းပေါ့နော်ဘယ်လိုဒါအကုန်လုံးဖော်ထုတ်လိုက်မယ်ဆိုတာမျိုးချက်ကိုအမှုကိုမကျေပြန့်အောင်ဟိုဒီရပ်တဲ့နေရာမှာပဲရပ်သွားအောင်ဒီနည်းနည်းချင်းချင်းနဲ့ပဲဒီအမှုကိုပြီးဆုံးသွားအောင်များလုပ်နေသလားလို့ကျွန်တော်တို့သာမန်ရဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီဥစည်းတော်မြင်အခုနောက်ဆုံးကောက်ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်နောက်ဆက်တွဲမိကိုမေးဖို့ရှိပါတယ်နောက်ပိုင်းမှာမေးပါမယ်အခုကျွန်တော်တို့ဒါရိုက်ဆွေးနွေးမဲ့သောတာရှင်တွေကြောင်းကြားထားတာဖိတ်ခေါ်ပါမယ်ပထမဦးဆုံးကစကိုင်းတိုင်းမြင်းမှုမြို့နယ်ကဒေါက်တာတန်တင်ဒေါက်တာတန်တင်ဒီသတင်းစာရှင်းလင်းပွဲအချိန်ဒီပေါ်ဘယ်လိုနားလဲပါတယ်ခင်ဗျာလူရင်းတူရှင်ဆွေးနွေးပြပ
ါဟုတ်ကဲ့ကျွန်တော်အမြင်နေလဲကတော့ဥပ္ပိုလ်ကြီးရဲ့လုတ်ကြံခံမှုဟာနိုင်ငံရေးလုတ်ကြံမှုလို့ကျွန်တော်မြင်ပါတယ်ခင်ဗျာဒီကိုနီယာတောက်လျှောက်ပဲ2008ခြေကံဥပဒေကိုနည်းနည်းထောက်ပြပြီးတော့သူရဲ့လက်ဟာခွက်တွေဟာခွက်တွေထောက်ပြခဲ့တဲ့အတွက်ရှင်းရှင်းပြောမယ်ဆိုရင်2008ခြေကံဥပဒေကိုကာဝယ်စောင့်ရှောက်ခြင်းတဲ့လူတွေရဲ့အမုန်းတရားကိုခံရရပါတယ်နောက်တစ်ခုကဥကိုနီလုတ်ကြံခံပြီးမကြရင်မှာပဲမလေးရှားမှာရှိတဲ့ကျွန်တော်တို့တော့ကိုရီးယားနော်ဒီခေါင်းဆောင်ကြီးရဲ့အကိုဟာလောက်ကြံခံရပါတယ်။ဒါကိုကြည်ချင်းအဖြစ်အာနာရှင်တွေဟာသူတို့စိုက်တဲ့နေရာမှာမသူတို့မစိုက်တဲ့လူကိုလောက်ကြံမှုကအချင်းနဲ့နဲ့ဆိုတာကျွန်တော်မြင်ရပါတယ်။ဒီကိစ္စဟာဘာသာရေးကိစ္စလည်းမဟုတ်ပါဘူး၊လူမျိုးရေးကိစ္စလည်းမဟုတ်ပါဘူး။ကိုယ်ရေးကိုယ်ရာမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ်
။ဟုတ်ကဲ့ခင်ဗျ
ာ။ဒီဟာနမူနာစာမျက်ဖြစ်ပြီးတော့ဘယ်သူမှမလုံခြုံမှုဆိုတာကိုပြနေပါတယ်။ဆရာဝန်ဆုံးမမှုမရှိတာကိုလည်းပြနေပါတယ်။ခုဖန်တာဟာတောင်းတဆိုလို့သာဖမ်းမိပြီးတော့နောက်ကသူလာတုပတာကိုမမိသေးပါဘူးခင်ဗျာမျိုးရှိစိတ်နဲ့လည်းဘာမှမဆိုင်ဘူးလို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ကျေးဇူးများတင်ပါတယ်ဦးတန်တေနောက်ထပ်တစ်ဆက်တည်းဖိတ်ခေါ်ပါမယ်တရက်မျိုးကဦးလာမြင့်ဦးလာမြင့်ခင်ဗျာသတင်းစာရှင်းလင်းပွဲအခြေအနေဘယ်လိုနားလည်ပါလဲခင်ဗျာလူရင်းတူရှင်ဆွေးနွေးပါဟု
တ်ကဲ့ခင်ဗျာဟိုသတင်းစာရှင်းလင်းပွဲမှာအတော့ရောမျိုးရှိစိတ်ကြောင်းလို့သုံးသပ်ချက်ပေါ်မှာကျွန်တော်လည်းဆွေးနွေးလို့ပါခုချိန်ကတော့တက်တေထောက်ထရှားပွေနေသေးဆိုတော့အဲ့ဒီကောက်ချက်ကနည်းနည်းစောတယ်လို့ပဲကျွန်တော်ပြောချင်ပါတယ်ဒါပေမဲ့သမိုင်းကြောင်းကိုပြန်ကြည့်လို့ရှိရင်ကျွန်တော်တို့မဟာသမဂန္ဒီပေါ့နော်ဂန္ဒီကြီးလက်ကျန်ခံရတဲ့ဥစ္စာဒီဟိန္ဒူအစိုးရအုပ်စုတွေကလွတ်တာပဲဖြစ်ပါတယ်ဟောအဲ့ဒီကဒီပါကစ္စတန်ခွဲထွက်ရေးကိစ္စတော့ပြင်းထန်နေတော့အဲ့ဒီကိစ္စပေါ်မှာဂန္ဒီကြီးကင်တွယ်တာပြော့တယ်ဆိုပြီးတော့အဲ့ဒီအစိုးရတွေကမကြေမနက်ဖြစ်ပြီးတော့နောက်ဆုံးလက်ကျန်ခဲ့တယ်ဖြစ်သွားခဲ့ပါတယ်အဲ့ဒီကြောင့်မို့လို့ဟိုကျွန်တော်သုံးသပ်ချက်ကတော့ဒီလူမျိုးရေးဘာသာရေးပြည်ပကဒီကြည့်ပြီးကြနေရှိနေသေးတယ်။ဒီတော့ကျနေဒီမှာတော့ဒီလိုလူကြောင်လူမျိုးတွေကပေါ်ပေါ်လေးရှိပါသေးလို့ပဲကျွန်တော်သုံးသပ်ချက်ပါ။ယေရှုတင်ပါ
။ဟုတ်ကဲ့ဦးလာမြင့်ယေရှုတင်ပါတယ်။နောက်ထပ်တစ်ဆက်တည်းဖိတ်ခေါ်ပါမယ်။ရန်ကုန်မြို့ကစလိုင်းဘွေကုန်းကဲစလိုင်းဘောရာဆွေးနွေးပါခင်ဗျာ
။ကဲဒီအမှုကိစ္စကတော့သူတို့တရင်းဆန်ရှင်းလင်းပွဲလို့ရဥစ္စာကအဲအနောက်ကွယ်မှာအဖွဲ့အစည်းတွေကိုကျွန်တော်တို့ဖွဲ့ထုတ်နေဆိုရင်တော့ဟိုကြမကောင်းတဲ့ဟိုအော်အခင်ချင်းတွေနောက်ပြီးတော့မှပြိပိခါရီခစ်လာမှဇိုးလို့အဲ့ဒီပုဂ္ဂိုလ်ကြီးဖြစ်ပေါ်တဲ့ဆောင်းပြီးတော့မှပြောသလားလို့မဟုတ်ဒီလိုလုပ်ရတဲ့ဥစ္စာကသူတို့ကရှင်းနေလိုက်တဲ့ပုံစံလိုက်သေးတဲ့ပုံစံနဲ့ဇာဇူးမဟုတ်ဘဲအပြည့်အမျှော်လို့သူလိုပါလို့ဖြစ်သွားတော့ကျွန်တော်ကတော့မျှော်လင့်နေတုန်းပဲအခုကပွဲကမပြီးသေးဘူးလို့ပြောတော့နောက်ပွဲမှာဘယ်လိုဖြစ်လာမလဲဆိုတဲ့ဥစ္စာကတော့ကျွန်တော်တို့ကလည်းသတိထားပြီးတော့ဆောင့်ကြည့်နေမှာဖြစ်တယ်။နောက်ပြီးတော့မှသတင်းဆန်ရှင်းလင်းပွဲလို့ပြောတဲ့တောင်စီပုဂ္ဂိုလ်တွေကလည်းဒီထက်ပိုပြီးတော့မှမှန်ကန်ကန်ဆက်လက်ပြီးတော့လှုပ်ဆောင်နိုင်တယ်လို့ကျွန်တော်အဲ့လိုပဲသူကြည့်ပါတယ်ကြာ
။ဟုတ်ကဲ့ဆလိုင်းပွဲကကျေးဇူးအများကြီးတင်ပါတယ်။ဆိုတော့စုံစမ်းစစ်ဆေးမှုကတော့ဒါဆက်သွားနေတာပေါ့လေ။တော့ဒီသတင်းဆန်ရှင်းလင်းပွဲကအများကပြောခဲ့ကြကိုစုဝင်းတို့ကိုယ်တိုင်လည်းပဲဒီမတိုင်ခင်စုနုပွဲတွေမှာပြောခဲ့တာတွေရှိပါတယ်။ထွက်ရှင်းတဲ့ပြောတဲ့ဆိုပြီးတော့ပြောကြတာရှိပါတယ်။ဆိုတော့ကိုစုဝင်းဒီစုံစမ်းစစ်ဆေးမှုကနေပြီးတော့တိထားတဲ့လက်ရှိတိထားတဲ့ခိုင်မာတဲ့အချက်လက်တွေစပီးစုံစမ်းနေတဲ့လုပ်ငန်းရဲ့ဒီဘလောက်အခိုင်မာလုပ်နေတယ်ဆိုတာဟလာတကယ်ကျူးလွန်တဲ့လူတွေကိုလက်ရဖမ်းမိနိုင်ဖို့ဘလောက်တောင်မှအပြင်းထန်အားဆိုင်ပြီးတော့လုပ်နေတယ်လဲအလားအလာကောင်းနေဘလောက်ရှိပြီလဲအနေဆုံးတော့ဟလာတာဝန်ရှိသူတွေဘက်ကထွက်လာဖို့မျှော်လင့်ထားတဲ့ဇာတ်ကားကဟလာတကယ်ကျူးလွန်တဲ့လူပဲဖြစ်ဖြစ်နောက်ွယ်ကပါတဲ့လူပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်အဲ့ဒီလူကဘာပဲဖြစ်ဖြစ်ကျွန်တော်တို့တော့ချမ်းမသာဘူးကြောင်ဖမ်းမယ်တရားဥပဒေရှိမှဥပဒေနဲ့အညီစီရင်နိုင်ဖို့အစွမ်းကုန်စူးစမ်းသွားမယ်ဆိုတဲ့အာမခံချက်မျိုးတော်မှာအဲ့ဒီနေ့သတင်းစာရှင်းလင်းပွဲမှာတကယ်တမ်းတာဝန်ရှိတဲ့လူတွေကဘာကြောင့်ပြောမသွားနိုင်ဘူးလို့ကိုယ်စုံရင်းယူဆတယ
်။ဒါကျွန်တော်တို့ကနိုင်ငံရေးလုပ်ကြံမှုဖြစ်တယ်နောက်ပြီးတော့နိုင်ငံရေးပြည်ထနာလည်းကျွန်တော်တို့ကဒါအယတအစုကဒီဒေါန်ဆန်းစုကြည်အစုကတက်လာရဲဟိုပါပထမဦးဆုံးအချိန်အယတအစုကနဲ့ ီတက်မတော်ဟိုဒီနဲ့ထိတ်တိုက်တူးတယ်လို့ကျွန်တော်ကမြင်တယ်ဖွဲ့စည်းပုံအခြေခံဥပဒေအချင်းကိုဟိုပြဿနာတက်နေပြီဒီလိုအမှုမျိုးမှာဒီအမှုဆိုတော့ရဲတပ်ဖွဲ့နဲ့တရားစီရင်ရေးနဲ့အရသာအစိုးရနဲ့ပေါင်းပြီးဟိုလုပ်ရမယ့်ကိစ္စရဲတပ်ဖွဲ့ကနေပြီးတော့မိသူတူးတရားရဲ့မျက်နှာအောင်မကြည့်ပဲနဲ့ဥပဒေရဲ့မျက်နှာအောင်ကြည့်ပြီးတော့ရဲတင်းတင်းလုပ်ရမယ့်အခြေအနေမျိုးပါဒါမှမဟုတ်လည်းကျွန်တော်နိုင်ငံဖွဲ့စည်းပုံကဒါနဲ့ပတ်သက်ပြီးတော့ခွင့်ပြုဆိုတာကိုကျွန်တော်တို့ရာတွေ့ရတယ်တော့ဒါနဲ့ပတ်သက်ပြီးတော့လည်းဒါကျွန်တော်တို့ကဥက္ကဋ္ဌဆန့်ကျင်ခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကဥက္ကဋ္ဌအမှုမှန်ပေါ်ရေးအတွက်ကိုပါပြဿနာရှာနေပြီဆိုတာကိုအဲ့တခုကိုကျွန်တော်တို့ဒီထားမိရနောက်တစ်ခုကတင်းနာရှင်လုံးပေါ်မှာကျွန်တော်စိတ်မကောင်းတာတခုပေါ့နော်ဒါတခုကတော့ဘာပါလဲလဲဆိုတော့ဒီလူတမှုတခုကျူးလွန်ပြီဆိုလို့ရှိရင်ဒီလူကိုဘာကြောင့်မလို့မကျင်နပ်ရသလဲဆိုရဲမေးခွန်းရှိပါတယ်အဲ့ဒီမှာမကျင်နပ်တဲ့မေးခွန်းဆိုလို့ရှိရင်ဥက္ကဋ္ဌကိုဘာကြောင့်မကျင်နပ်နိုင်တယ်လဲအားလုံးတည်ပြီးသားပဲဥက္ကဋ္ဌကဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့မှစစ်စင်ရေးကိုတွန်းတိုက်ဆောင်ရွက်ခဲ့တယ်ဒါမကျင်နပ်မှုကိုဖြစ်စေနိုင်တယ်ဆိုတာကိုအားလုံးတည်ပြီးသားပဲဒါနဲ့ဒီအာဏာပိုင်တွေရှင်းလာတဲ့အခါမှာအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့စကားလုံးတစ်လုံးမှပြောပဲနဲ့ဥက္ကဋ္ဌကသွတ်တော်မှာမွတ်စလင်တွေနေရာရရှိလာရေးအတွက်တကယ်တော့ကျောဆူဆောင်ရွက်ခဲ့တယ်ဆိုတဲ့ဒီလမ်းကြောင်းကိုတိုးမိတင်လာတယ်ဒါတော်တော်လေးကိုတန်ဆရာဖြစ်ပွဲကောင်းတဲ့အချက်ဒါဟိုမကောင်းတဲ့လက္ခဏာတွေကိုကျွန်တော်ပြောနိုင်တယ်ဒီစုံလမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးတော့ဒါမျိုးတွေတွေ့ရတဲ့အချိန်မှာကျွန်တော်တို့ကတော့ဟိုအားမရဘူးလို့အဲ့လိုပဲကျွန်တော်တို့ဟိုကိုပြောနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ဆိုတော့ဦးစီးတော်အမြင့်ကရောဒီလောက်ကြီးကျယ်တဲ့အမှုကိစ္စကြီးမှာတရားဥပဒေတိုင်းကျွန်တော်တို့တရားဥပဒေမျက်နှာကိုပဲကြည့်ပြီးလုံမယ်လို့ဘာကြောင့်ခိုင်မာတဲ့အာမခံချက်မပေးနိုင်ခဲ့ကြတာလို့ယူဆလဲ
အဲအဓိကကတော့ဟိုကတည်းကဟိုကျွန်တော်အစတုန်းကကျွန်တော်ပြောတဲ့ဒီမှာဟိုပါသွားပါပြီဒီဥစ္စာကဟိုတစ်ဖက်မှာတိုင်းပြည်မှာဟိုတပ်မတော်ကလည်းတစ်ဖက်ကအုပ်ချုပ်နေတယ်တစ်ဖက်ကအယတ္တအစိုးရကလည်းရှိနေတယ်အဲကင်တွေရတာကတက်မလို့ပဲအချမ်းကကင်တွေရတဲ့ခါကျတော့ပြမှုကျူးလုံတဲ့ဒီမှာဒီမှာအဓိကပြမှုကျူးလုံတဲ့၃ယောက်ကိုကြည့်လိုက်ရင်တယောက်ကဒါအခုလက်ရှိတက်မလို့ခေါင်းဆောင်နေရှိမှာအုပ်ချုပ်သွားတဲ့တက်မလို့ခေါင်းဆောင်နေအကုန်လုံးထွက်လာတဲ့ဒါမီမီစစ်တပ်ကနေပြီးတော့အပတ်စဉ်34အပတ်စဉ်36အဲဒီလိုမျိုးကနေပြီးတော့မှဟိုထွက်လာတဲ့လူပုဂ္ဂိုလ်တွေဖြစ်နေတယ်ဖြစ်နေတဲ့ခါကျတော့ဟိုဒါကြီးကဟိုပြောရဆိုရခက်တာပေါ့နော်ဆိုတော့ဒါကြီးကိုအကြေအကျေမဖြစ်စေချင်တဲ့သဘောသူတို့ဒီမှာအရင်ကိန်းအောင်ပြီးတော့မှဥပဒေစိုးမိုးရေးအရဆောင်ရွက်တယ်ဆိုတာထက်ကိုဟိုဒီထက်ကိုပူပြီးတော့မှတခြားဒီပြင်းပြဟိုမပါဝင်မပတ်သက်အောင်ပြီးဆုံးသွားစေခြင်းတဲ့သဘောနဲ့အဲ့ဒီသဘောထားကိုအခြေခံပြီးတော့မှစစ်ဆေးခဲ့တာကြောင့်မို့လို့အခုလိုပုံစံမျိုးဖြစ်သွားတယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဘူးဆက်ပြီးတော့ဒိုင်းဆွေးနွေးမယ်တော်တော်ရှင်ကြာမှာသေးတယ်ဖိတ်ခေါ်ပါမယ်ထိုင်းနိုင်ငံကကိုတိလဲမှုကိုတိလဲမှုသတင်းစာရှင်းလင်းမှုအခြေအနေဘယ်လိုနားလဲပါဒလဲလိုရင်းတို့ရှင်ဆွေးနွေးပါခင်ဗျာကိုယ်တိလဲမှုဖုန်းလဲမကောင်းပါဘူးပြန်ချပါမယ်ကိုယ်တိလဲမှုပြန်ခေါ်ဖို့ကြိုးစားပါမယ်ဖုန်းလဲမကောင်းပါဘူးခင်ဗျာနောက်ဒုတိယချက်တစ်ဆက်တည်းဖိတ်ခေါ်ပါမယ်မန္တလေးမြို့ကမန္တလေးမြို့ကဦးတန်းမောင်ကိုတစ်ဆက်တည်းဖိတ်ခေါ်ပါမယ်ဦးတန်းမောင်ဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ရှားပါတယ်ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့သူတို့ဇင်းကရှင်လင်းပွဲလုပ်သွားတာခင်ဗျာသူတို့ကဥက္ကဋ္ဌကလွတ်တော်ထဲမှာမွတ်စလင်ဥယျာဉ်ပါမယ်ဆိုတာလွတ်တော်ထဲမှာလက်ရှိမွတ်စလင်ဥယျာဉ်လည်းမပါပါဘူးအကိုကြီးသူတို့ဒီဟယ်လို
ဟုတ်ကဲ့ကြားပါတယ်ပြောပါခင်ဗျာ
အဲကြပါတော့ဟုတ်ကဲ့ဟိုဦးသိန်းစင်လက်ထက်ကဒီပါဝင်ပတ်သက်တဲ့လူတွေဆိုရင်ဟုတ်ဒီဖြစ်စေမဟုတ်ဒီဖြစ်စေတောင်ကြီးဘက်မှာလည်းဟို14ရောက်မိတယ်ရောက်20လောက်ဖမ်းရတယ်ဖမ်းပြီးတော့တရားရုံးကိုတင်လိုက်တယ်14နှစ်လောက်ချလိုက်တယ်နောက်မန်လေးမှာတခါအဲ့လိုမိတယ်ဓာတ်နဲ့ချတယ်ဟိုတနေ့လည်းချင်းပြည်နယ်မှာမိတယ်အဲ့လိုချလိုက်တယ်ဒီပတ်သက်တဲ့လူတွေကိုသူတို့ဒီလူတွေကဘာလို့ကာဝယ်ပေးနေလဲမဖတ်သားနဲ့မပတ်သက်ပါဘူးချက်ခိုင်းနဲ့မပတ်သက်ပါဘူးဆိုတာသူလက်ွက်တယ်ဒီမှာရှိပါတယ်အဲ့လောက်ပဲအပြေးပေးကြပါလေဆိုဟုတ်ကဲ့ဟုတ်ကဲ့ဟုတ်
ကဲ့ကျေးဇူးများတင်ပါတယ်ခင်ဗျာကျွန်တော်တို့ကို Facebook ကနေပြီးတော့မှတ်ချက်ပေးဆွေးနွေးထားတာတခုရှိပါတယ်ပြည်ထဲရဲ့ရှင်းလင်းချက်ကတရားခဏ်ကိုရုံးမထုတ်ရသေးပဲဖုံးပြီးတော့ဖာထေးကောက်ွယ်ပြောဆိုသွားတယ်လို့ပဲလို့ခန်းစားရပါတယ်တဲ့ Facebook မှာမှတ်ချက်ပေးပြီးတော့ဆွေးနွေးထားတဲ့အတိုင်းဖတ်ပြတာပါခင်ဗျာတခါကျွန်တော်တို့ဂျပန်နိုင်ငံကသောတာရှင်ဦးစိန်ကနေပြီးတော့သူတည်ခြင်းနဲ့မေကွန်းတခုမေးထားပါတယ်သူရဲ့ဆွေးနွေးချက်ရှိပါတယ်ရှေ့ပိုင်းကတော့ဒီအစီအစဉ်နဲ့ဒါရိုက်သက်ဆိုင်ပါတယ်နောက်တစ်ခုကတော့မသက်ဆိုင်ပေမဲ့သူရဲ့ဆွေးနွေးချက်ဖြစ်လို့ကျွန်တော်ဒီနေရာမှာအားလုံးနားထောင်ဖို့ဖွင့်ပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဦးစိန်ပါမေးလို့တာကဒီလိုလေးနှစ်တဲ့အမှုကြီးတွေမှာတာဝန်ရှိသူတွေကိုယ်တိုင်ကမိမိယာတူပါဝါကိုအသုံးချပြီးအမှုပေါ်တိတာထင်ရှားစွာလမ်းကြောင်းပြောင်းပြောဆိုမှုတွေကိုအရေးယူနိုင်တဲ့ဥပဒေများရှာလို့ရနိုင်ပါသလားခင်ဗျာနောက်တစ်ခါဒီလိုဖျားခိုးလူသက်ဆိုတာအလွန်ရှက်ဖွယ်ကောင်းကောင်းထည့်ပြောသွားတာလည်းကြားလိုက်ရပါတယ်သူတို့ဘာပစ္စည်းခိုးယွင်းကိုပြစ်မှုထိုက်တယ်လို့တက်ဆိုင်ရာဌာနဆိုင်ရာအင်ဂျင်နီယာဆရာဝန်ပညာရှင်စသူတွေရဲ့ဘဝမျှော်မှန်းချက်ယာတူးကြီးတွေပျောက်ဆုံးသွားအောင်မိုးကြွေရွှေကိုတွေ ရဲ့အနိုင်ကျင့်ရယူမှုဟာလည်းပဲဖျားခိုးသလိုယာရုကိုခိုးခံရမှုယာရုခိုးရန်ကြံစီမှုယာရုခိုးနိုင်ရန်စီစဉ်ထားမှုတွေဆိုတာလေရှက်เสียမကောင်းမယူလားကြက်တည်မမဲ့ဘူးလားလို့မေးလိုပါတယ်ဒီထက်ကတခါတိုက်ပွဲမှာမသိရင်ကာဝေးနဲ့မဆိုင်တဲ့တခြားဌာနဆိုင်ရာတွေမှာအကြီးအကဲဝင်လုခွင့်ရှိတယ်တခြားပညာရှင်အသီးသီးတို့ရဲ့ဘဝမျှော်မှန်းချက်တွေကိုယာရုအချောင်နှိုက်ခွင့်ရှိတယ်ဆိုတော့အချောင်သမားစိတ်ဓာတ်အချောင်သမားမျှော်လင့်ချက်လမ်းကြောင်းတွေဖွင့်ပေးထားမှုကိုမပြင်းစင်ခြင်းလို့ကတော့ပြည်သူချစ်တဲ့တတ်မလို့လမ်းကြောင်းမှန်ကိုရောက်ဖို့ဝေးနေပါသေးတယ်လို့ဆွေးနွေးလိုပါတယ
်ဂျပန်နိုင်ငံဦးစိန်မှာဦးစိန်မေးသွားတယ်အရှိဆုံးကမေကွန်ပေါ့နော်တာဝန်ရှိသူတွေကအမှုပေါ်အောင်တည်တာထင်ရှားစွာလမ်းကြောင်းပြပြောဆိုမှုတွေလို့သူတုံးသွားတဲ့စကားအဲ့ဒါကိုအရေးယူနိုင်တာမရှိဘူးလားဆိုတော့ကျွန်တော်တရားလူတော်ရှိနေကြီးဦးကြည်မြင့်ကိုအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အစီအစဉ်မစခင်မှာမေးထားတာရှိပါတယ်10မိနစ်နဲ့18စက္ကန့်ရှိပါတယ်ဆက်ပြီးတော့နားထောင်ကြည့်အောင်ပါခင်ဗျာ
အဲ့ဒါကတော့သူကတာဝန်ရှိသူဖြစ်နေတာ哦တာဝန်ရှိသူဖြစ်နေတဲ့ခါကျတော့သူတို့ကတော့နိုင်ငံရေးနီလန်းအားဖြင့်လွတ်တော်ကနေတဲ့ပေးလို့ပဲရမယ်။စုံစမ်းရေးအဖွဲ့ထပ်ဖွဲ့တာမျိုးပေါ့နော်။သူတို့ဖယ်ရှားလိုက်ပြီးတော့တခြားတင်တော်တွေနဲ့ဖွဲ့အဲ့ဒါမျိုးပဲအစားထိုးလို့ရမယ်။လူပြောင်းပြစ်တာပေါ့နော်။ဒီသူတို့ကတော့တိုက်ရိုက်အရေးယူလို့မရဘင်းနေ။အဖွဲ့ပြောင်းပြစ်လို့ရတယ်လေ။ဒါက political matter ပဲလေ။အဖွဲ့ပြောင်းပြလိုက်လို့ရတယ
်။ဟုတ်ကဲ့။နောက်တစ်ခုကဆရာအဲ့ဒီနေ့ကသတင်းစာရှင်းလင်းပွဲမှာဦးနော်လူအစွန်ရောက်မျိုးချစ်စိတ်ကြောင့်လူကောက်ချက်ချပြီးတော့ပြောတာ။နောက်လူငယ်တဘာဝအလားမကျေနပ်ချက်ကြောင့်လို့ကောက်ချက်ချပြီးတော့ပြောတာအဲ့ဒီဟာတွေပေါ်မှာရောဆရာကိုယ်တိုင်အနေနဲ့ဘယ်လိုနားလဲပါလဲဆရာ
အာကျွန်တော်ကတော့အဲ့ဒါလုံးဝလက်မခံဘူးဗျာအဲ့ဒါတနိုင်ငံလုံးလည်းပဲစာနေစည်းနေရော Facebook တွေရောအကုန်လုံးကဟာတာဖြစ်နေကြတယ်ရှုံချကြတယ်ပေါ့နော်ကျွန်တော်လည်းသူတို့နဲ့အတူသဘောတူပါတယ်အမှားတော့ဒါအချမ်းဖက်ဥပဒေနဲ့အရေးယူရမှာဗျာဟုတ်ဂိုင်းဖွဲ့ပြီးတော့လှုပ်တာ哦ဆိုတော့ဒီလိုလူရိုးမာတာမဟုတ်ဘဲနဲ့နိုင်ငံကြီးအချမ်းဖက်တဲ့ကိစ္စနဲ့ပြောရမှာရဲလို့သာဥက္ကိုနီယာနိုင်ငံတော်ရဲ့တာဝန်ရှိတဲ့လူတယောက်ဆိုလို့ရှိရင်ဒါ high treason ပဲလေဒါနိုင်ငံတော်ကိုပုံကန်တာပဲ122နဲ့အရေးယူရမှာဗျာသူအဲ122မဖြစ်တော့မှာပဲတော့အကျန်းဖက်ဥပဒေနဲ့အရေးယူရမယ်ဟာလေဂိုင်းဖွဲ့တာဆိုဂိုင်းနဲ့လုပ်တာ哦
ဒါတော့ရှင်းနေကြီးဦးကြည်မြင့်ကခုနဦးစိန်ရဲ့မိကွန်းနဲ့ပတ်သက်ပြီးတော့ကျွန်တော်ဦးကြည်မြင့်ကိုဆက်သွယ်မိမြန်ထားတာပါဆိုတော့ကိုဆွေဝင်းရေခုနကတော့ကိုဆွေဝင်းနဲ့ဦးစိတော်မြင့်ဆွေးနွေးတဲ့အချိန်မှာလည်းပါပါတယ်ဒီစစ်ဆေးနေတဲ့အပေါ်မှာဟာလာအခြေခံဥပဒေကိစ္စတခါပြည်ရဲ့ရေးနဲ့အစိုးရကြားထဲကအခြေအနေဆိုတော့ကျွန်တော်ကောင်းတော့မှအတွေ့အကြုံရှိတာကသမရယုံကအရင်တုန်းကပြောထားပါတယ်သတင်းထုတ်ပြန်ချက်၃ခုထုတ်တယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သမရယုံကပဲတောင်းယူပြီးတော့သတင်းထုတ်ပြန်မယ်လို့ပြောထားတယ်အဲ့နောက်မှာပြည်ရဲ့ရေးကနေပြောသတင်းစာရှင်းလင်းပွဲလုပ်တယ်နော်ဦးကိုနီနဲ့ဦးနေဝင်ကွယ်လုံးနဲ့တလားပြည့်ပွဲမှာတောင်ဆန်းစုကြီးကိုယ်တိုင်တက်ပြီးတော့ပြောသွားတာရှိပါတယ်။လှုပ်တင်လှုပ်ထိုက်တာကိုမလှုပ်ရဲတဲ့အချင်းနေမလှုပ်တင်မလှုပ်ထိုက်တာကိုကြောက်လို့မလွန်ဆန်ရဲတဲ့အချင်းနေမှားလို့သုံးသုံးပြီးတော့ပြောသွားတာရှိပါတယ်။ဆိုတော့လက်ရှိစုံစမ်းစစ်ဆေးမှုမှာတရင်စာရှင်းလင်းပွဲလှုပ်တာနဲ့တလားပြည့်မှာပြောတာနဲ့ဆိုတော့မေးခွန်းကပြည်ထဲရေးပေါ့လေလက်ရှိစုံစမ်းစစ်ဆေးမှုကိုဦးဆောင်နေတဲ့ရဲတပ်ဖွဲ့ပြည်ထဲရေးနဲ့ဒီတောင်ဆန်းစုကြီးဦးဆောင်နေတဲ့အစိုးရကြားမှာဒီစုံစမ်းစစ်ဆေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သဘောထားကွဲလဲတာတွေရှိလာနေပြီလားဆိုတော့ကိုဇိုဝင်းဘယ်လိုနားလဲပါလဲ
။ကျွန်တော်တော့ဟိုဒီကိုကျော်သိန်းပြောတာကိုကျွန်တော်လက်ခံပါတယ်။ဒီသူတို့ကြားမှာကိုအကွာဟမှုတွေဖြစ်ထွန်းတယ်လို့ကျွန်တော်နားလဲတယ်။ဟိုနံပါတ်1အချက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးတာနဲ့ပတ်သက်ပြီးတော့မှဟိုပူးပေါင်းဆောင်ရွက်မှုမှာအားနည်းမှုရှိတယ်လို့ကျွန်တော်မြင်တယ်။သတင်းရရှိမှုသတင်းပေးမှုဒါနဲ့ပတ်သက်ပြီးတော့လည်းအားနည်းမှုတွေရှိတယ်လို့ကျွန်တော်မြင်တယ်။နောက်ပြီးဆုံးဒီသတင်းစာရှင်းလင်းပွဲလုပ်လိုက်တဲ့အခြေအနေပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲမှာချပြတ်မဲ့အချက်လက်တွေနဲ့ပတ်သက်ပြီးတော့သမရယုံကနေပြီးတော့မှဒါဒီအချက်လက်တွေကိုဒါထုတ်ပြန်လူဂျင်းနဲ့ဆန္ဒမရှိတဲ့အတွက်မလို့ဒီတဲ့အရာထုတ်ပြန်တယ်လို့ပဲကျွန်တော်ကတော့ဟိုအဲ့လိုနားလည်တယ်။နောက်တစ်ခုကကျွန်တော်တို့နားလည်ထူးခြားနားလည်ရမှာကိစ္စတစ်ခုကကျတော့ဟိုနောက်နောက်ဒီလိုအမှုမျိုးဘယ်လိုပဲဖြစ်ဖြစ်နော်ဟိုကိကိစစနဲ့ဟိုဆောင်ရွက်နိုင်မှုဆိုတာဒီအရရဲတပ်ဖွဲ့ဟာအရသာအဆိုးရဲအောက်မှာတင်းကျပ်ကျပ်ရောင်းနေမှုလိုအပ်တယ်။နှုတ်မှုဆိုလို့ရှိရင်တော့စံတရားတွေအခုလိုပဲဆက်ရှိနေလိမ့်မယ်။တက်မတော်အဆိုးရနဲ့အရသာအဆိုးရကြားမှာစံတရားတွေပုတ်တိုက်မှုတွေဖြစ်လိမ့်မယ်။တက်မတော်နဲ့ကျွန်တော်တို့ပြည်သူလူထုကြားမှာစံတရားတွေဖြစ်နေလိမ့်မယ်ဆိုတော့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဦးစီသူအောင်မွန်ရအောင်မြောက်ဒီစစ်စေးနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့နှစ်ဖက်သဘောထားကွဲလာတယ်ရှိနေပြီလို့ဘယ်လိုနားလဲပါသလဲ။
ဒီဘုရားအဖြစ်ဆိုရင်အရှိမာလောကဆိုရင်ဘုဇုတ်ကြီးကိုကိုတာဝန်ယူထားတဲ့ပြည်လေးရေးဝန်ကြီးတုံးကဆိုရင်ကျွန်တော်ကိုယ်ပိုင်ပုံမှန်ချက်ကတော်လေးဆိုးပါတယ်အတိုင်းကြီးကိုကင်တွယ်ပုံနေပါလိမ့်အဲ့ဒီကာလတုန်းက tatamra udin si asuya ma pa ne di wun ji di asuya phwe di ne daw a mya ji ho kwa kwa cha pi lo ma lou kai saung ye pe da di shi ba de aku di du ya ho di aku ko jou jor sui la the ma cha de ka ja lo pi pi pyaung le mu de a mya ji lou de da ba me aku kaisa ga a thu kaisa phit daw de da pi lo so si ya shi haung ni yo naw set nwe mu de ko lai pi lo ma ho set sat lai yin a mya ji ba be da pi lo le so lo aku ho ho sa phan tha de ကျိုးစီရာဟိုတရားဖြိုးလို့တပ်လို့မဟိုဥစ္စာအောင်းဝင်းခိုင်လို့ဘာလို့ဆိုရင်တတ်မလို့ဒီမှာဟိုပစ္စည်းတွေသွင်းတာတို့ကန်ထရိုက်ယူတာတို့ဒီလိုစီးပွားရေးတွေလက်ဆက်ဆက်လုပ်တော့ဆက်ဆက်ပြီးအများကြီးပဲတချို့ဟာတွေဆိုချနာတာတွေအများကြီးပဲဥပမာလက်နဲ့တွေသွားဝယ်တယ်လူတွေကဝယ်လို့ဘယ်လိုဝယ်လဲမသိဘူးအဲ့ဒီမှာဆက်ဆက်ပြီးတော့အရေးယူတာတွေမတွေ့ရဘူးပြီးတော့မှလိုင်စင်နဲ့ကားဝယ်တာတ ဆက်ပါတယ်။နောက်အချိန်မှဆိုရင်ဒီလိုမျိုးပြစ်မှုတွေဖြစ်လာမယ်ဆိုရင်ဒီရဲဝင်ကြီးဌာနကတကယ်ဟိုအယက်သားအစိုးရရဲ့ထိန်းချုပ်မှုအောက်မှာဆိုရင်တော့ဒီလူလူကလည်းကျေနပ်နိုင်မယ်။အမှုမှန်တွေလည်းဒီထက်ပိုပြီးတော့ပေါ်ထုတ်နိုင်လိမ့်မယ်လို့တော့ထင်ပါတယ်။
ဟုတ်ကဲ့ကျွန်တော်အစီအစဉ်ဆုံးသတ်ဖို့10မိနစ်လောက်ကြာမှသေးတယ်။တယောက်ကို minute ဝက်စီလောက်နဲ့ချုပ်ပြီးတော့ကျွန်တော်အဖြေပေးပါနောက်ဆုံးမေးဖို့ဆိုတော့တရင်းစာရှင်လင်းဘွဲကနေပြီးတော့ဒီဖြစ်ရဟာတာမန်လူတမ်းမှုတစ်ခုပဲဖြစ်တယ်။နောက်ကွယ်ကကျိုးကန်စီစဉ်သူတွေနဲ့တည်တည်ချာချာကြာကြာနာအကွက်ချလုတဲ့နိုင်ငံရေးပြောကပါတယ်လို့ကြံမှုမဟုတ်ဘူးဆိုတဲ့အချက်ကိုပေးဖို့များစ조사တာပါလား။ကိုစဝင်းဘယ်လိုသဘောရလဲ
။ဟောကျွန်တော်ကတော့ကျင်းပြပါဘူး။ဒါဟိုတို့ကဒီ hate crime ပေါ့မုံတီးလို့လုတဲ့ရာဇဝတ်မှုတစ်ခုတည်းအဲ့လိုပုံစံမျိုးနဲ့ပုံဖော်ဖို့စ조사သွားတယ်။နိုင်ငံရေးလုံခြုံမှုလုံးဝမဟုတ်ဘူးဆိုတာကိုတို့တွေကနေပြီးတော့ခြေဖြတ်ဖို့ဒါစ조사သွားတဲ့မာရင်းစွာလုဆောင်တဲ့เนาะခြေလှမ်းနေလို့ပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဦးစီသူအောင်မြင
်ကဲဒီတော့ပါပဲအဲလူ3ယောက်ရဲ့နောက်ပြီးတော့တကယ်လုကြံတဲ့ဦးကြည်လင်းရဲ့၄ယောက်ပဲဆိုင်တယ်ဂျန်တဲ့ဒီဘယ်သူမှမဆိုင်ဘူးဆိုပြီးတော့မှလုသွားတယ်ဒါအင်တန်ထူးဆန်းပါတယ်ရှိမှရှိခဲ့တဲ့အစိုးရအဆက်ဆက်ဆွေးဆိုးရဆက်ဆက်တော့ကဆိုရင်ဒီလိုအမှုမျိုးဆိုရင်ကျွန်တော်ကဖိုင်လိုက်မဲ့ဖြစ်ခြင်းဖြစ်ခြင်းရားနဲ့ချီဖမ်းလိုက်မယ်အဲ့တော့ဒါမတင်တော်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာပင်နေဆွေးနွေးပေးသူတရားပါဝင်ဆွေးနွေးသူအထူးသဖြင့်နောက်ထောင်သူတော်တော်ရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျာ